အိမ်ကြီးနိုင်ငံတွေနဲ့ဆက်ဆံရမှာငြိမ်းချစွာပူးပေါင်းလုပ်ကိုင်ရေးကိုအဓိကထားတယ်လို့တရုတ်ကဆိုပါတယ်။တရုတ်နဲ့အိမ်ကြီးနိုင်ငံစီးပွားရေးမှာအပြန်အလှန်မိခိုကြပါတယ်။တရုတ်ကလည်းအရှေ့တောင်အာရှနိုင်ငံတွေရဲ့ယဉ်ကျေးမှုရအောင်အထူးကြိုးပမ်းပါတယ်။တရုတ်မြန်မာဆက်ဆံရေးမှာတော့နေဆက်ဒေသတည်ငြိမ်ရေးကိုအဓိကထားပါတယ်။ဒါပေမဲ့မိမိရည်မှန်းချက်မအောင်မြင်တဲ့အခါမှာတရုတ်ဘက်ကအကြက်ကင်ဖိအားပေးတာမျိုးတွေလှုပ်လာတာတွေ့ရပါတယ်။2017ဇွန်လကစပြီး KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ဗမာအစိုးရတပ်တို့တိုက်ကြခိုက်ကြတဲ့အတွက်စစ်ပြေးဒုက္ခတွေကချင်းတိုင်းရင်းသားတွေထောင်ပေါင်းချီပြီးယူနန်ပြည်နယ်မှာခိုလုံကြပါတယ်။ဒါပေမဲ့ကချင်းဒုက္ခတွေကိုယူနန်အာဏာပိုင်ကလူမှုအကူအညီမပေးတဲ့အပြင်အပြည်ပြည်ဆိုင်ရာကအကူအညီပေးတာကိုလည်းလက်မခံကြောင်း Human Rights Watch ကဩဂုတ်လ24ရက်နေ့ကဖော်ပြပါတယ်။နောက်တော့ယူနန်ပြည်နယ်နောက်တော့ခရိုင်ကကချင်းဒုက္ခသည်တွေကို KIO အကူအညီနဲ့ကချင်းပြည်နယ်ကိုပြန်ပို့လို့တရုတ်အစိုးရကိုဝိုင်းဝန်းဝေဖန်ကြပါတယ်
။ယူနန်အာဏာပိုင်တွေကကချင်းဒုက္ခသည်တွေကိုဆက်ဆံပုံနဲ့ကိုကန်တရုတ်ကိုဆက်ဆံပုံဟာအလွန်ကွာခြားပါတယ်။တရုတ်အများပြားနေထိုင်တဲ့ကိုကန်ဒေသကိုဗမာစစ်အစိုးရက2009ခုနှစ်ဩဂတ်လမှာထိုးစစ်ဆင်တော့ကိုကန်တရုတ်3000ကျော်ယူနန်ပြည်နယ်မှာဝင်ရောက်ခိုလုံကြပါတယ်။ယူနန်ပြည်နယ်ခုနှစ်နေရာမှာဒုက္ခသည်စခန်းတွေဖွင့်ပေးခဲ့ပါတယ်။ကချင်ဒုက္ခသည်တွေကြုံနေရတဲ့ပြဿနာမျိုးတွေကိုကန်ကိစ္စမှာမရှိခဲ့ပါဘူး။ကိုကန်ဒုက္ခသည်1000ကနေ2000အထိစခန်းတွေထဲမှာမနေဘဲအမျိုးတွေမိတ်ဆွေတွေအိမ်မှာတဲခိုကြတယ်လို့သိရပါတယ်။ကိုကန်ကိစ္စမှာတရုတ်အစိုးရကအကြီးအကျယ်မကျေနပ်ဖြစ်ပေမဲ့နှစ်နိုင်ငံဆက်ဆံရေးအပြတ်မခံတာကိုတွေ့ရပါတယ်။ဒီဇင်ဘာမှာတရုတ်ဒုသမရနေပြည်တော်ကိုသွားပြီးနှစ်နိုင်ငံဆက်ဆံရေးကိုတိုးမြင့်ခဲ့ပါတယ်။
ယူနန်အစိုးရဟာကချင်တွေအပေါ်မှာထောက်ထားစာနာစစ်ရှိတယ်လို့ဆိုပါတယ်။ကချင်စည်းဝင်တန်းတွေကိုတရုတ်ပြည်ကိုနှစ်ဆင်ဆီလွတ်ပြီးတင်တန်းတက်ခိုင်းပါတယ်။ကုမင်တက်ကတူနဲ့ဆက်ထားတဲ့တရုတ်ကြောင်းလိုင်စာမှရှိကြောင်းသိရပါတယ်။မြန်မာဘက်ကကချင်နဲ့တရုတ်ဘက်ကဂျင်းဖောဟာမျိုးနွယ်တူရာကြောင်းသွေးစည်းမှုရှိတယ်လို့ဆိုပါတယ်။ဒီဆက်ဆက်မှုတွေကြောင်းတရုတ်ဟာ KIO နဲ့ရေရှည်ဆက်ဆံရေးမြင့်တင်လိုတာသိရတယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့မြစ်ဆုံဆဲစီမံကိန်းကိုကချင်တိုင်းရင်းသားတွေကတောက်လျှောက်စတင်ခဲ့ပါတယ်။ရေအားရစစ်စီမံကိန်းတိုင်းလိုလိုမှာယူနန်ဆက်မှုပစ္စည်းတင်ပို့ရေးကုမ္ပဏီဟာအနည်းနဲ့အများပါဝင်နေတာတွေ့ရပါတယ်။တရုတ်အစိုးရပိုင်းစွမ်းအင်ကုမ္ပဏီ၅ခုစလုံးမြန်မာရေအားရစစ်မှာယင်းနှင်းပြုတ်တန်ထားတာမို့ကချင်ပြည်နယ်စစ်ပွဲဟာတရုတ်အစိုးရအထူးသဖြင့်ယူနန်ပြည်နယ်အစိုးရကိုရတက်ပွေစီပါတယ်။
တောင်တရုတ်ပင်လယ်မှာရေပိုင်နဲ့တက်မှတ်ရင်းနဲ့ပတ်သက်ပြီးဖိလစ်ပိုင်နဲ့တရုတ်အစိုးရတို့အငင်းပွားနေကြပါတယ်။ဖိလစ်ပိုင်ရဲ့ရေမိုင်းနေရာအထူးစီးပွားရေးဇုံအတွင်းကစကာဘာရိုရေတိမ်ဒေသမှာတရုတ်သင်္ဘောတွေငါဖမ်းမှုကြောင့်နှစ်ဖက်စစ်ရေးရင်တွေထိတိုက်တွေ့ကြပါတယ်။ဖိလစ်ပိုင်ကအလျှော့မပေးတဲ့အတွက်တရုတ်ဟာစီးပွားရေးအရာအကြက်ကိုင်းပါတော့တယ်။ဖိလစ်ပိုင်ကတင်ပို့တဲ့ငပြောသီးတွေကိုပိုးပါတယ်ဆိုပြီးအဝင်မခံပါဘူး။တင်မော်သည်တည့်ရသည်အုံသည်တွေကိုလည်းအချိန်ယူစစ်ဆေးနေပါတော့တယ်ဖိလစ်ပိုင်ကပြောသည်30ရာခိုင်နှုန်းကျော်တရုတ်ပြည်ကိုတင်ပို့နေတာကြောင့်ဖိလစ်ပိုင်လုပ်ငန်းရှင်တွေနစ်နာဆုံးရှုံးကြပါတော့တယ်နောက်ဆုံးမှာလုပ်ငန်းရှင်ရဲ့တောင်းဆိုချက်ကိုလိုက်ရောပြီးစကာဘာရိုရေတိမ်ကဖိလစ်ပိုင်တင်မော်တွေကိုရုတ်သိမ်းလိုက်ရပါတယ်ဒါပေမဲ့တရုတ်ငါးဖမ်းတင်မော်ကတော့ရှိနေသေးဖြစ်လို့တရုတ်အနိုင်ရတယ်လို့ဖြစ်နေပါတယ
်ကချင်ပြည်နယ်မှာစစ်ပြန်ဖြစ်ပြီးမြေဆုံဆယ်ရက်ဆိုင်လိုက်ပြီးတဲ့နောက်ပိုင်းမှာမင်းဆက်ကုံတော်ရေးကိုတရုတ်ဘက်ကချုပ်ချယ်ကန့်သတ်မှုတွေလှုပ်လာတာတွေ့ရပါတယ်။တင်သွင်းနေကြမြန်မာဆန်ကူအရေးအသွေးညံဖြစ်နေလို့အကြောင်းပြပြီးပိတ်ပင်ထားတဲ့အတွက်မူးဆဲလွယ်ကျဲလိုင်စာစတဲ့နင်းဆက်ဂိတ်တွေမှာဆန်တွေပုံနေကြောင်းသိရပါတယ်။မြန်မာပြည်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုအခွန်တိုးမြင့်ကောက်ခံနေတာဟာဦးသိန်းစိန်အစိုးရလက်ထက်မှာပြောင်းလဲလာတဲ့တရုတ်ရဲ့လမ်းစဉ်တစ်ခုဖြစ်ပါတယ်။မြန်မာဆန်ကို65ရာခိုင်နှုန်းအခွန်တိုးကောက်ပြီးအချားတွင်းထွက်ပစ္စည်းတွေကိုလည်းအခွန်တုံးမြင့်ကောက်ခိုင်းနေပါတယ်။ဗမာစီအစိုးရဟာဆက်လက်ရည်ရွယ်အတွက်နိုင်ငံရေးစီးပွားရေးနဲ့စစ်ရေးမှာတရုတ်ကိုအားကိုးခဲ့ရပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူနေတဲ့တရုတ်အကူအညီနဲ့အသက်ဆက်နိုင်ခဲ့တယ်လို့သုံးသပ်ကြပါတယ်။ဗမာအစိုးရဒစ်လက်ထက်မှာတရုတ်ဘက်ကနစ်နာတာတွေရှိနိုင်ပါတယ်။ဒါပေမဲ့ဘယ်အစိုးရပဲတက်တဲ့နိုင်ငံရေးပထဝီအရာတရုတ်ဟာမြန်မာပြည်အတွက်အရေးကြီးတာမို့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်နိုင်ဖို့တရုတ်မြန်မာဆက်ဆံရေးကိုပြန်လည်မြင့်တင်ဖို့လိုအပ်နေပါတယ်ခင်ဗျာ။